ဂျပန်နိုင်ငံမှာမကြခင်ကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်အစိုးရအဖွဲ့ဝင်ဝင်ကြီးတွေကိုအပြောင်းအလဲလုပ်လိုက်ပြန်ပါတယ်။ဒါဟာဆိုရင်ပြီးခဲ့တဲ့နှစ်အတွင်းမစ္စတာနိုဒဝင်ကြီးချုပ်ရာတူတာဝန်ကိုယူချိန်ကလေးကစပြီးတတိယအကြိမ်မြောက်အပြောင်းအလဲဖြစ်ပါတယ်။အခုလိုအပြောင်းအလဲလုပ်ခြင်းအပြင်ပြည်တွင်းရေးရောတန်တမန်ရေးရာကိစ္စတွေမှာပါအစိုးရအဖွဲ့နဲ့အာဏာရပါတီတို့အတူရင်ဆိုင်ဖြစ်ရှင်းရမှာအထောက်အကူဖြစ်စေလိမ့်မယ်လို့ဝင်ကြီးချုပ်ယိုရှိဟီကိုနိုဒါကတနင်္လာနေ့မှာကြေညာခဲ့ပါတယ်ဝင်ကြီးချုပ်ကအယောင်းခွန်ကိုနှစ်ဆတွန်းမြင့်ခဲ့တာကြောင့်သူ့အစိုးရအဖွဲ့ပေါ်မှာလူမှုထောက်ခံမှုကြဆင်းသွားခဲ့ရတာပါဒါရင်မကဂျပန်နိုင်ငံဟာအခုလက်တလောမှာအရှိတရုတ်ပင်လယ်ပြင်အတွင်ကျွန်းတွေပိုင်ဆိုင်မှုကိုတရုတ်နိုင်ငံနဲ့တန်တမန်ရေးအငင်းပွားနေတာလည်းရှိပါတယ်ဝင်ကြီးသစ်တွေခန့်အပ်ပြီးဝင်ကြီးအဖွဲ့အတွင်ပြောင်းလဲလုပ်ရမှာဗန္ဒာရေးဝင်ကြီးအမျိုးသားရေးမူဝါဒဆိုင်ရာဝင်ကြီးနဲ့ပညာရေးဝင်ကြီးတွေလည်းပါဝင်ပါတယ်နိုင်ငံသားရေးဝင်ကြီးနဲ့ကာကွယ်ရေးဝင်ကြီးတွေကတော့မူလရာထူးတွေမှာပဲတာဝန်ထမ်းဆောင်နေဆဲဖြစ်ပါတယ်။ဂျပန်နိုင်ငံဟာအခုတစ်နှစ်အတွင်းအထွေထွေရွေးကောက်ပွဲကျင်းပရမှာဖြစ်ပေမဲ့ဝင်ကြီးချုပ်နိုဒါကတော့မကြခင်ရွေးကောက်ပွဲကျင်းပမယ်ဆိုတာလောက်ကိုသာပြောဆိုထားတာဖြစ်ပါရဲ့ရှင်။